ကရပြည်နယ်လိုက်ကောအကျဉ်းထောင်မှာစစ်ကောင်စီတပ်တွေခြေကုပ်ယူထားတာကြောင့်အထဲမှာရှိတဲ့အကျဉ်းသား900ရဲ့လုံခြုံရေးနဲ့အခွင့်အရေးတွေအတွက်စိုးရိမ်ရာကြောင့်နိုင်ငံရေးအကျဉ်းသားရေးကူညီပေးနေတဲ့အဖွဲ့အစည်းတွေကပြောပါတယ်စစ်ကောင်စီကတပ်ဆွဲထားတဲ့လိုက်ကောအကျဉ်းထောင်မှာအကျဉ်းသားတွေရဲ့စားနပ်ရိက္ခာနဲ့တောက်သုံးရေးပြင်စေဝါပြက်လက်မှုတွေနဲ့ပါကြုံနေရတယ်လို့သူတို့ကဆိုပါတယ်ရန်ကုန်ကပေးဖို့လာတဲ့တရင်ကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီနဲ့ရဲတွေခြေကုပ်ယူထားတဲ့လိုက်ကောကျင်းထောင်ကအကျဉ်းသား900ရဲ့လုံခြုံရေးအပြင်စားနပ်ရိက္ခာပြက်လက်မှုကိုစွန့်ရတဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့နိုင်ငံရေးကျင်းသားကူညီပေးအဖွဲ့အစည်းတွေကပြောပါတယ်။ကြားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်အတွင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေစစ်ဆင်ရေးအရှိန်မြင့်ခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကစပြီးတော့စစ်ကောင်စီတပ်တွေဟာလိုက်ကောကျင်းထောင်ကိုခံတပ်တစ်ခုအနေနဲ့အသုံးချလာတာတွေ့ရတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောပါရယ်2023ဒီဇင်ဘာလ18ရက်နေ့ကလိုက်ကောကျင်းထောင်တဝိုက်မှာနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာဖြစ်ပြီးတော့မြန်မာစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးတွေကိုအသုံးပြုခဲ့တာပါလက်နက်ကိုင်အဖွဲ့အစည်းနှစ်ဖက်စလုံးမှာကြာဆုံးမှုတွေရှိခဲ့တာဖြစ်ပြီးစစ်ကောင်စီတပ်တွေဟာလိုက်ကောအကျဉ်းထောင်မှာခြေကုပ်ယူထားတာကြောင့်အကျဉ်းသားတွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်လာတယ်လို့လည်းပြောပါရယ်လက်ရှိအကျဉ်းသား900ထဲမှာနိုင်ငံရေးအကျဉ်းသားက150လောက်ပါနေတာဖြစ်ပြီးဒီနိုင်ငံရေးကျင်းသားတွေကိုအသုံးချမှစိုးရင်ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက်ကကိုတိုက်ထွန်းဦးကပြောပါတယ
်ဒီထက်ပိုပြီးဆိုးတဲ့အခြေအနေအပေါ့လက်ရှိမှာကင်နီတော်လိုင်းတက်တွေနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အခါမှာစစ်ကောင်စီအနေနဲ့ပေါ့နော်အကျဉ်းသားတွေကိုပြင်ကုန်မှာပုံမှန်မထားတော့ဘဲနဲ့အခဏခဏနဲ့မှာပိတ်လောင်ပြီးမှထားထားတယ်တွက်ခတ်ထားတာမျိုးပေါ့နော်အဲ့အတွက်ကတကယ်တကယ်တိုက်ပွဲဖြစ်ခဲ့ရင်တော့မှဒီအကျဉ်းသားတွေအနေနဲ့တည်ဆုံမှုဖြစ်ဖို့ရတယ်တော့အရန်ကမှများတယ်အဲ့အတွက်သူတို့ရဲ့ခန်းစစ်ပြင်းတဲ့နေရာမှာအနည်းဆုံးမှထားထားရတယ်။အချိန်မီလဲကျွန်တော်တို့ဒီနိုင်ငံရေးကျင်းသားတွေကိုထုတ်ပြီးမှအသုံးချတာမျိုးတွေလှုပ်ဝါနိုင်နေပေါ့နော်။ဒီအတွက်ကျွန်တော်တို့မှအဲ့ဒီစိုးရိမ်မှုတော့ရှိပါတယ
်။လက်ရှိမှာကင်းဒီအမျိုးသားများကာကွယ်တပ် KNDF နဲ့ PDF ပူးပေါင်းတပ်တွေဟာအကျဉ်းထောင်ကိုပတ်လည်ဝိုင်းထားတဲ့အနေအထားမှာရှိနေပြီးရဲနဲ့စစ်ကောင်စီတပ်တွေကအကျဉ်းထောင်ထဲမှာဝင်ပြီးတော့အကာအကွယ်ယူနေရတာကြောင့်အကျဉ်းသားတွေအတွက်စိုးရိမ်စရာဖြစ်လာတယ်လို့စာနယ်ဇင်းကပြတ်မှာကိုပါစိုးရိမ်ရတယ်လို့ကင်းဒီနိုင်ငံရေးကျင်းသားများအစည်းအရုံး KPPA ကသားဖို့ကဗီဒီယိုကိုပြောပါတယ
်လက်ရှိအချိန်တွေကလည်းဒီထောင်ကိုဝိုင်းထားတဲ့အချိန်တွေရှိရဲ့အခါမှာပေါ့နော်ဒီအရေတို့စစ်တပ်တို့ကလည်းထောင်အတွင်းကိုခြေကုပ်ယူထားကြတယ်ပေါ့အကျဉ်းသားရဲ့အခွင့်အရေးအများနဲ့ဆုံးရှုံးနေတာပဲလေနော်ဒီတာမန်စစ်မဖြစ်တဲ့အချိန်ကာလမှာတောင်မှအခွင့်အရေးပြေဝစွာရရှိထားကြတာမဟုတ်ဘူးအခုလိုအချိန်တွေမှာဆိုပိုဆိုးတာပေါ့နော်အဲစာနာရိက္ခာလည်းနည်းလာတဲ့အတွက်သူတို့ဦးစားပေးမှုကအကျဉ်းသားမဟုတ်တဲ့အတွက်ပေါ့နော်အကျဉ်းသားတွေရဲ့အခွင့်အရေးကတော့လုံးဝကိုဆုံးရှုံးနေပြီးသားဖြစ်မှာပါပြီးရင်ဒီတာမန်ကာလမှာတောင်မှဒီအကျဉ်းသားတည်ဆုံမှုတွေရှိတာပေါ့နော်အခုလိုကာလမှာဆိုရင်အဲကျမရေချွင့်ရင်မှုကအလွန်ကိုများပြားနိုင်ပါတယ်ပေါ့နော
်လိုက်ကောမြို့ပေါ်ကပြင်းထန်တဲ့တိုက်ပွဲတွေကြောင့်မြို့ပေါ်ကထွက်ပြေးတိမ်းရှောင်တဲ့မိသားစုတွေတဖြည်းဖြည်းများလာနေတာပါအကျဉ်းကျနေသူတွေအတွက်ထောင်ကိုစားနပ်ရိက္ခာနဲ့စေဝါလာရောက်ပေးဖို့တာတွေမရှိတော့ဘဲဖြစ်လာတာကြောင့်အကျဉ်းသားတွေကျမကြီးနဲ့နေထိုင်စားသောက်ရေးမှာအဆင်မပြေဖြစ်လာတယ်လို့လည်း KPPA ကပြောပါတယ်။2022ခုနှစ်ဇန်နဝါရီကလည်းလွိုက်ကော်မြို့ပေါ်မှာတိုက်ပွဲပြင်းထန်ခဲ့တာကြောင့်အကျဉ်းသားတွေအတွက်စားနပ်ရိက္ခာပြတ်တောက်မှုနဲ့ကြုံခဲ့ရပါတယ်။တိုက်ပွဲတွေအတွင်းပိတ်မိနေတဲ့အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသားတွေအတွက်သူတို့ရဲ့ရပ်ပန်ခွင့်တွေဆောင်ရွက်ပေးကြဖို့နိုင်ငံတကာကြက်ချင်းဒီအဖွဲ့ ICRC နဲ့ကုလသမဂ္ဂလိုလူခွင့်ရေးကိုကာကွယ်ပေးနေတဲ့အဖွဲ့အစည်းတွေကိုတောင်းဆိုကြောင်းလဲမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောပါရယ်စစ်ကောင်စီကတော့လိုက်ကောကျင်းထောင်မှာအခုလိုစားနပ်ရိက္ခာနဲ့စီဝါတွေပြက်လက်နေတဲ့ဆိုတာမဟုတ်ကြောင်းနဲ့လူမှုကွန်ရက်ပေါ်မှာသတင်းတုသတင်းမှားတွေထွက်ပေါ်နေကြောင်းလဲထုတ်ပြန်ထားပါရခင်ဗျာ